ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကကြိုဆိုလိုက်ချိန်မှာပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ကော်မရှင်ရဲ့အစီရင်ခံစာမှာအချက်အလက်တချို့ဟာလွဲမှားနေပြီးတော့လိုအပ်ချက်များရှိနေကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်ပြီးနားဆင်ပါရှင်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်နဲ့အဖွဲ့ဝင်တွေဟာမနေ့ညနေပိုင်းကရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲမလုပ်ခင်နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ကိုတီးခြားစီတွေ့ဆုံခဲ့တာပါ။အစီအကံစာပါအချက်တွေနဲ့ပတ်သက်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကိုဖီအာနန်တို့အပြန်အလှန်ဆွေးနွေးခဲ့ရမှာအချက်အလက်တချို့လွဲမှားနေတယ်လို့မျှတမှုရှိရန်လိုအပ်နေတာကြောင့်အစီရင်ခံစာကိုပြန်ပြီးသုံးသပ်ပြင်ဆင်ဖို့ဗိုလ်ချုပ်မှုကြီးဘက်ကတုံ့ပြန်ပြောဆိုခဲ့ကြောင်းတက်မတော်ပိုင်းညဝတီရုံမြင့်တန်ကြားသတင်းဌာနကအခုလိုပြောသွားပါတယ
်။တက်မတော်အနေနဲ့ရခိုင်ဒေသရေးကိစ္စကိုစဉ်းစားမပြတ်စဉ်းစားသုံးသပ်လှုပ်ဆောင်နေခြင်းဖြစ်လို့မိမိတို့ဆွေးနွေးခဲ့တဲ့အချက်အလက်မှားယွင်းမှုမျှတရန်လိုအပ်မှုများကိုသုံးသပ်ပြင်ဆင်ရန်အကြံပြုကြောင်းဖြင့်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့မစ္စတာကိုဖီအာနန်ဦးဆောင်တဲ့ဖွဲ့ကိုတမရောကာဖေးစီချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကဒီကနေ့မနေ့ပိုင်းမှာနေပြည်တော်ရှိဘင်းတော်ရိပ်သာဧကမ်းမဆောင်မှာလက်ခံတွေ့ဆုံရမှာထည့်သွင်းကြော်ကြပါတယ်
။ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့ဆွေးနွေးအကြံပြုချက်တွေကိုပြန်လည်လေ့လာသုံးသပ်ပြီးလိုအပ်ရင်မှားယွင်းတယ်ဆိုတဲ့အချက်အလက်တချို့ကိုပြင်ဆင်ထုတ်ပြန်ပေးမယ်လို့လည်းကိုဖီအာနန်ဘက်ကတုံ့ပြန်ပြောဆိုခဲ့တယ်လို့တမရောရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်အဓိကပြန်ပြီးဆွေးနွေးခဲ့တဲ့အရေးကြီးတဲ့အချက်တွေထဲမှာ1982ခုနှစ်နိုင်ငံသားဥပဒေဟာရခိုင်ပြည်နယ်ကမွတ်စလင်တွေအတွက်နိုင်ငံသားဖြစ်ခွင့်ကိုတားဆီးပိတ်ပင်တယ်လို့ဖြစ်နေကြောင်းနဲ့နိုင်ငံတကာစံနှုန်းနဲ့မညီကြောင်းအစီရင်ခံစာထောက်ပြထားတာနဲ့ပတ်သက်လို့လက်ရှိတည်ဆဲဥပဒေဖြစ်နေတဲ့အတွက်ဒီဥပဒေအတိုင်းနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးကဆိုပါတယ်။ဒါ့အပြင်စစ်တပ်လုံခြုံရေးအဖွဲ့တွေကရခိုင်ပြည်နယ်မှာလိုအပ်တာတွေပို့ပြီးအမြောက်အများချထားကြောင်းအစီရင်ခံစာမှာပါတဲ့အချက်ကိုတော့အကြမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးရှိနေတဲ့ဘူးတီတောင်မောင်းတော်ဒေသမှာတရားဥပဒေစိုးမိုးရေးအတွက်တာမန်ရဲတပ်ဖွဲ့အုပ်ချုပ်ရေးအဖွဲ့အစည်းတွေနဲ့ထိန်းချုပ်လှုပ်ဆောင်နိုင်စွမ်းမရှိတဲ့အတွက်လုံခြုံရေးတပ်အများပြားချထားခြင်းဖြစ်ကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကန့်သက်ထားကြောင်းအစီရင်ခံစာမှာပါတဲ့အချက်နဲ့ပတ်သက်လို့တော့သတင်းအဖွဲ့များကသွားလာခွင့်ပေးထားကြောင်းအထူးသဖြင့်တပ်မတော်အနေနဲ့လူသားချင်းစာနာမှုအကူအညီပေးတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်နေတယ်လို့ဗိုလ်ချုပ်မှုကြီးကပြောကြားခဲ့ပါတယ်။ဒါ့အပြင်ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုဒေသခံတိုင်းရင်းသားတွေလက်ခံဖို့လိုအပ်ကြောင်းလည်းကိုဖီအာနန်နဲ့တွေ့ဆုံချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။ဒီတော့တွင်မှာပဲကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အစီရင်ခံစာပါအချက်တွေဟာလက်တွေ့ကြပြီးပြည့်စုံမှုရှိကြောင်းကုလသမဂ္ဂအတင်းရုံမှုချုပ်ရုံးရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
။ We welcome the release of the comprehensive report of the advisory commission on Rakhine State.
ပြည်စုံကျေပြန့်တဲ့ရခိုင်ကျန်ပေးကော်မရှင်ရဲ့အစီရင်ခံစာကိုကုလသမဂ္ဂကကြိုးစားပါတယ်။အတိမတ်ပြုကပ်ပြားနဲ့နိုင်ငံသားခံယူခွင့်ကိုအလေးပေးဖော်ပြထားသလိုအထူးသဖြင့်လူတိုင်းလက်ဆောင်တော်လာခွင့်ရှိဖို့လည်းတိုက်တွန်းထားတာတွေ့ရပါတယ်။နောက်ပြီးတော့အကြမ်းဖက်ဖြစ်ပွားမှုရဲ့အခြေခံစစ်မြစ်အကြောင်းရင်းကိုဖြည့်ရှင်းပေးဖို့နဲ့နှစ်ဖက်အတိုင်းဝိုင်းကြားပဋိပက္ခကိုရှော့ချဖြစ်ဖို့စတဲ့လိုအပ်ချက်တွေကိုဒီအစီရင်ခံစာထဲမှာထောက်ပြထားပါတယ်
။ဒါ့အပြင်အစီရင်ခံစာရဲ့အကြံပြုချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ကုလသမဂ္ဂဘက်ကမျှော်လင့်ထားတယ်လို့ဆိုပါတယ်။တထိန်တည်းမှာပဲအခုလိုရခိုင်အကြံပေးကော်မရှင်ကိုဖွဲ့စည်းပေးခဲ့တဲ့မြန်မာအစိုးရရဲ့ဆောင်ရွက်မှုဟာအရေးပါတယ်ဆိုတာကိုကုလသမဂ္ဂကအတိအမှတ်ပြုကြောင်းစတီဖန်ဒူဂျာရစ်ကထပ်မံပြောဆိုခဲ့ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းအလုံးတိုးတက်ကောင်းမွန်မှုအတွက်အစီရင်ခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲဖော်ရမှာကုလသမဂ္ဂအနေနဲ့အကူအညီပေးဖို့အသင့်ဖြစ်နေကြောင်းစတီဖန်ဒူဂျာရစ်ကပြောပါပါတယ်ရှင်။